ဟောင်ကောင်ရင်းနဲ့ပတ်သက်လို့အမေရိကန်ကွန်ဂရက်စ်လွှတ်တော်မှာဥပဒေတစ်ခုခုချမှတ်ဖို့ကြိုးစားတာမျိုးကိုလက်ခံမှာမဟုတ်ဘူးလို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့ပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကဟောင်ကောင်မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးရှိရာကိုဟောင်ကောင်ပြည်သူထောင်ပေါင်းများစွာချီတက်ခဲ့ကြပြီးဟောင်ကောင်လူ့ခွင့်ရေးနဲ့ဒီမိုကရေစီအပ်ဥပဒေကိုအမေရိကန်လွှတ်တော်မှာအတည်ပြုချမှတ်ဖို့တောင်းဆိုဆန္ဒပြခဲ့ကြပြီးတဲ့နောက်အုပ်ချုပ်ရေးမှူးလမ်ကအခုလိုတုံ့ပြန်ပြောလိုက်ကြပါပြပနိုင်ငံတစ်ခုရဲ့လွှတ်တော်တရက်ကနေအခုကိစ္စမှာဆိုရင်တော့ဒီအမေရိကန်လွှတ်တော်ကနေဟောင်ကောင်ရေးကိုဝင်ရောက်ဆွတ်ဖက်တဲ့ဥပဒေတရက်ရေးဆွဲအတည်ပြုတာမျိုးဟာအထူးအုပ်ချုပ်ခွင့်ရဟောင်ကောင်အစိုးရအတွက်တော့လက်ခံနိုင်စရာမရှိဘူးလို့လမ်ကပြောပါတယ်။လွှတ်တော်တိုင်းဟာကိုယ်နိုင်ငံရဲ့ပြည်တွင်းရေးရာတွေကိုသာဆွေးနွေးကြံတဲ့တာမျိုးဖြစ်တဲ့လို့ဟောင်ကောင်ရဲ့အရေးကိုလည်းဟောင်ကောင်ကပဲကင်တွယ်တင်တယ်လို့ဟောင်ကောင်အကြီးကဲလမ်ကပြောပါတယ်။တချိန်တည်းမှာပဲဟောင်ကောင်ပြည်သူတွေကိုလည်းအမေရိကန်ပြည်ထောင်စုကတခုခုလှုပ်ဆောင်ပေးဖို့တောင်းဆိုနေတာတွေရပ်တန့်ချဖို့သူကတောင်းဆိုလိုက်ပါတယ်။သူနဲ့သူ့ဆိုရအနေနဲ့တိတ်မကြခင်မှာရက်ွက်တွေတဲ့အထီကိုတွားရောက်ပြီးတော့ဒီပြည်သူတွေနဲ့ဓာတ်ရိုက်တွေ့ဆုံဆွေးနွေးရတာတွေလုပ်သွားမယ်အကြောင်းလဲဟောင်ကောင်အုပ်ချုပ်ရေးမှူးလမ်ကဟောင်ကောင်ဒေသခံတွေကိုအာမခံပြောဆိုခဲ့ပါတယ်ရှင်။